မင်္ဂလာနှစ်သစ်2018ပါသောတာရှင်များရှင်တစ်တနှစ်ရဲ့အစပထမရက်ဆိုတော့နှစ်သစ်ဆုတောင်းတွေကိုလည်းကျမတို့ထုတ်လင်းပေးကြပါတယ်အရှင်ဆုံးတော့ပြည်အောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုဦးဆောင်နေတဲ့သုရဦးရွှေမန်းရဲ့နှစ်သစ်နှုတ်ခွန်းဆက်စကားကိုထုတ်လင်းပေးကြပါတယ်2018မှာမြန်မာနိုင်ငံငြိမ်းချမ်းရေးဖို့အတွက်ပြည်သူလူထုအားလုံးပူးပေါင်းပါဝင်ကြဖို့ကိုလည်းနှစ်သစ်နှုတ်ခွန်းဆက်စကားထဲမှာတိုက်တွန်းထားပါတယ်
။ဒီမှာပြည်သူလူထုနဲ့ကမ္ဘာပြည်သူများအတွက်နှစ်သစ်ကိုဆုတောင်းမှာနှစ်သစ်ကိုမေတ္တာမောမှာတို့တွေနှောင်းကိုနှုတ်ဆက်တယ်လို့နှစ်သစ်ကိုကျေးဇူးပါတယ်။နှောင်းကအတွေ့အကြုံတွေအကောင်းဆုံးတွေကိုခွဲခြားစီစဉ်ပြီးသင်ခန်းစာရေးလာမယ့်နှစ်သစ်အတွက်မင်္ဂလာရှိကြရအောင်ဆောင်ရွက်ကြမှာဖြစ်ပါတယ်နှစ်သစ်မှာငြိမ်းချမ်းပါစေမြန်မာပြည်ထိတ်ကြံပါစေကဗာပြည်ရှင်လန်းချမ်းမြေ့ကြပါစေပြည်သူတွေလို့ဆုတောင်းနေပါတယ်ဒီတောင်းစုတွေပြည့်ဖို့ဆိုရင်စုတွေတောင်းတဲ့အတိုင်းဖြစ်ရလျောင်းဇွဲလုံးလက်ကိုရတို့ချင်းကြိုးစားဆောင်ရွက်ကြမှာဖြစ်ပါတယ်ဒါဟုတ်ပြည်သူများနဲ့အတူအားလုံးရဲ့မေတ္တာဖြင့်အစဉ်ပြေအောင်မြင်ပါစေလို့နေဟောင်းကိုနှုတ်ဆက်တယ်လို့အနည်းသည့်ဆုတောင်းမေတ္တာပို့လိုက်ပါတယ်။2019နှစ်ကိုလည်းငြိမ်းချမ်းနှစ်ဖြစ်ကြိုးစားဆောင်ခဲ့ပါတယ်။အတူတူကြိုးစားလောက်အောင်မြင်မှုအစဉ်ပြေမှုမရှိသေးဘူးဆိုတာလည်းအားလုံးဒီပဲဖြစ်ပါတယ်။တို့ရရင်ဒီမှန်ချက်တစ်ခုပြည့်မြောက်ဖို့အတွက်လာမယ့်2018ကိုလည်းငြိမ်းချမ်းနှစ်ဖြစ်ဖြစ်ကြအောင်ကျူတာဆောင်တဲ့နေရာမှာပြည်သူအားလုံးသူကံနဲ့မတူပါဝင်ဆောင်ရွက်ကြမယ်ဆိုရင်အငြင်းငြိမ်းရေးတကယ်ရရှိမှာဖြစ်တယ်လို့ပြောချင်ပါတယ်ပြည်သူလူထုဟာတကယ်ကိုငြင်းငြိမ်းယူမြင်လို့ကြပါတယ်ငြင်းငြိမ်းယူကြလို့ကြပါတယ်တို့အရင်သူတို့တောင်းတဲ့စုတွေမပြည့်တဲ့အတွက်ပြည်သူများစိတ်မကောင်းကြကြမှာလည်းအမှန်ပါပဲ။သူအရင်ဘယ်လိုပဲဖြစ်ဖြစ်မိမိရဲ့လူလိုက်ချက်ပတ်နိုင်အောင်ပြည်သူများဇွဲလုံးလိုက်ဦးရဖြင့်ဆက်လက်ကြိုးစားပါမယ်။ပြည်သူများနဲ့အတူမိမိတို့လည်းဇွဲလုံးလိုက်ဦးရဖြင့်ဆောင်ရွက်ပါမယ်။